ဟုတ်ကဲ့အရင်ဆက်တဦးပါတဲ့ဒီနိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီမှာဗိုလ်ထူးနေကပဲနောက်ထပ်၅ဦးထပ်တူဖွဲ့လိုက်တဲ့အထဲအခုလိုဒီ ANP ဘက်ကလက်ခံလိုက်ပုံကိုဦးလာစောက
ဟုတ်ကဲ့ဒီ join ဆိုလက်ခံတယ်ဆိုတာကကျွန်တော်တို့ဒီ ANP နေနဲ့လက်ခံလိုက်တယ်ပေါ့
ဟုတ်ကဲ့ဘာကြောင့်မလို့လက်ခံလိုက်တာလဲ
ကျွန်တော်တို့ဒီအပြောင်းအလဲမှာတော့တစုံတရာပူးပေါင်းပြီးတော့ကျွန်တော်အချိန်တရက်ကိုလှုပ်ဆောင်မယ်ဆိုတဲ့သဘောပေါ့နော်ကိုအချင်းချင်းပြစ်ချက်မှာကျွန်တော်တို့အရင်ခါအမျိုးသားကျူးစီးပွက်တဲ့ဗားရညာကျော်လင်းနိုင်မလဲဆိုတာကိုစောင့်ကြည့်ရင်းနဲ့ပေါ့နော်လုပ်ပါဆိုဆိုတော့
ဟုတ်ကဲ့အဲ့ဒီကြောင့်ဒီအာဏာသိမ်းအစိုးရသဘောဖြစ်တဲ့အတွက်ပေါ့နော်တနိုင်ငံလုံးကဆန့်ကျင်နိုင်တဲ့အနေအထားမျိုးမှာရောအခုလည်းပူပေါင်းဆောင်ရွက်မှုကဘယ်လိုမျိုးတည်ရမှုရှိနိုင်မလဲ
တနိုင်ငံလုံးဆိုမှရခိုင်ရဲ့ထူးခြားဖြစ်စဉ်တွေထူးခြားအခြေအနေတွေရှိတယ်အခုဖြစ်တော်တဲ့ဖြစ်စဉ်ဟာဒီမိုကရေစီစံနှုန်းကတော့ကောင်းတဲ့လက္ခဏာတော့မဟုတ်ဘူး။ပမာပြည်ရဲ့ဒီမိုကရက်တစ်ကာဇာမကျွားမဖြစ်သေးဘူး။အခုပြောနေတာကတော့ဒီခိုင်မာဒီတမတော်နဲ့ AA နဲ့ကြားရမှာနော်။တော်တော်စီအပြစ်ခံကြက်ထားတယ်ပေါ့နော်။ပုံမှန်ဆက်ဆံရေးရှိနေတယ်။နောက်တစ်ခုကရခိုင်ပြည်မှာပြုံးပြင်းပြောင်းတော့တခြားဒေသတွေတော့ဒီမိုကမိုးရွာနေဘူး။ရခိုင်ကတော့ဒီခိုင်ပြည်ကိုတာဝန်ယူခဲ့တဲ့ NLD အစိုးရအနေနဲ့တော်တော်ဆူဆူဝါဝါပေါ်နော်လူလူနဲ့ဆက်ဆံရေးပုံပြမှုဒီမှာခံခွဲမှုအကျင့်ပြချစားမှုတွေပတ်သက်ပြီးဖြစ်တဲ့အခါကျတော့ဒီခိုင်ပြည်လူတို့ဟာဒီ NLD ပေါ်မှာတော့သိနိုင်ငံအဖြစ်လုပ်ကြည့်မှုမရှိဘူး NLD ရဲ့နိုင်ငံရေးဩဇာလည်းမရှိဘူးနောက်ဒီခိုင်ပြည်မှာဝေကောက်ပွဲဖြစ်ဖို့လေ NLD ဘက်ကလုံးလုံးကြကြမရှိခဲ့ဘူးတမတော်ကတောင်းဆိုခဲ့တယ် AA ဘက်ကတောင်းဆိုခဲ့တယ်အဲ့ဒီရက်ခတ်မှုတွေတော့နည်းနည်းရှိတယ်အဲ့တော့ဒီဟာတွေကတခြားဒေသတွေနဲ့မတူဘူးအဲ့တော့ကျွန်တော်တို့ကတော့ဒီအခြေအနေမှာကိုယ့်ရဲ့ပါတီရှင်သာမှုဒေသဖွံ့ဖြိုးမှုအဲ့ဒါဖြစ်လာမဲ့နိုင်ငံအခြေအနေကိုစောင့်ကြည့်နေထားတဲ့သူလောလောဆယ်ဖြစ်စင်တာကကျွန်တော်တို့အကျုံတရားပါဝင်ပတ်သက်နေတယ်ပေါ့နော်ဘယ်လောက်ထိထိတဲ့ဝင်ဖြစ်မလဲဆိုတော့ကျွန်တော်ပြောတတ်ဘူးဆောင်ပါဒီနိုင်ငံကတော့တော်တော်လေးရှုပ်ချွေးထွေးတွေဖြစ်နေ
ဟုတ်ကဲ့ ANP ပါတီအတွင်းမှာရောအားလုံးလက်ခံကြရတယ်ပေါ့နော်အခုလိုပူပေါင်းဆောင်ရွက်ဖို့အတွက
်အဲ့ဒီဟာကလောလောဆယ်ကလည်းကျွန်တော်ရခိုင်မှာစစ်ပွဲတွေချက်ဖြစ်ခဲ့တယ်သမတော်ဖက်တာလေးဒီကိန်းနာကျင်မှုတွေရှိတယ်အေးဖက်တာဒီကိန်းနာကျင်မှုရှိတယ်ဒီလူတွေလည်းအများကြီးရတဲ့မှာစစ်ပွဲဖြစ်ထုံးတဲ့အတိုင်းအပြစ်မဲ့တဲ့ပြည်သူလည်းစေစားကြည့်ရတယ်ဆိုတော့ကြံဖက်ပုံမှန်နဲ့ဒီဟာနဲ့ရှိတဲ့ပြည်လက်တော်ရောဒီလူတွေအများကြီးဖန်ဆီးထားတာလည်းရှိတယ်အဲ့တော့ဒီဟာတွေကတော့သမတော်နဲ့အေးအေးနဲ့ဒီကြုံလုံးကြအပြစ်ခတ်ရလိုက်ပြီးတဲ့နောက်ပိုင်းနော်လမ်းကြောင်းတစ်စုတူလာတဲ့တွဲလို့တွေပေါ့နော်ဒီယူကော့ဘွေကိစ္စနဲ့တူလာတွဲလို့တာပေါ့တော့ခံပြည်သူတွေတက်တော့ support တစ်ခုပေါ့နော်ဘူရုပ်ပိုင်းဆိုင်ရာကစိတ်ပိုင်းဆိုင်ရာတော့ဆက်ပေါက်တစ်ခုတော့ရပြီးတော့ဒီတုံတရားအရင်တော့ဆိုင်ရင်ပူပင်ဆင်းရဲဒုက္ခတွေကတော့ဆုံးတာညံ့ညိုက်နေတာရှိတာပေါ့နော်။ဒါလည်းကျွန်တော်ပြောတော့ဘောအေအေကိုတော့ဒါပြည်သူတရားမှာလောလောဒီရှင်နေမျိုးကို NLD ကလည်းမဖြေရှင်းနိုင်ရဘူး။နောက်တစ်ခါကျွန်တော်တည်တဲ့လောက်တော့တက်မတော်နဲ့ AA နဲ့ပြစ်ခတ်ရဆဲပြီးတော့လုပ်တဲ့ပုံမှာလည်း NLD ဘက်ကလည်းအပြည့်သဘောဆောင်တဲ့တုံ့ပြန်မှုတွေမရှိခဲ့ဘူး။အဲ့တော့လောလောဆယ်မှာတော့ကျွန်တော်တို့နိုင်ငံရေးချင်တာမှုအတွက်တော့ကိုပါတီရှင်လာမှုတက်တော့လောလောဆယ်မှာတကုံတရားတော့ပါဝင်ပတ်သက်နေရအောင်ပါပဲ
ဟုတ်ကဲ့တခြားတိုင်းသာပါတီတွေအဖွဲ့တွေအင်အားစုတွေနဲ့ရောအခုလိုဆုံးဖြတ်ချက်အပေါ်မှာတက်ရမှုရှိနိုင်မယ်လို့ထင်လား
အကောလောလောဆယ်မှာတော့ညာကိုရခိုင်ပြည်သားကိုရခိုင်ပြည်သူတွေရဲ့ညီညာမှုကိုပေါ်ဆောင်နိုင်ဖို့တိုးပွဲအများကြီးစဉ်းစားနေပါတယ်တိုင်းပြည်တစ်ခုလုံးဒီမိုကရေစီရေတော်ဘုံတစ်ခုလုံးကိုတော့ကျွန်တော်လွှမ်းခြုံပြီးစဉ်းစားနိုင်နေတာမရှိဘူးအဲ့လိုလွှမ်းခြုံစဉ်းစားပြီးတကုံတရားအကူယုံကြည်ခဲ့တဲ့အစိုးရအဲ့ကျွန်တော်တို့ရခိုင်ပြည်သူတွေရဲ့ကောင်းကျိုးကိုဖော်ဆောင်မပြေးနိုင်ရဘူးဆိုတော့ခုဘက်ကကန့်ကန့်လာတယ်ကိုကျွန်တော်လက်ခံလိုက်တယ်။နောက်ပြီးတော့ဘလောက်ထိအတိုင်းတာတဲ့ပူပေါင်းမလဲနောက်တစ်ခုကလက်ရှိအစိုးရဘက်ကကျွန်တော်တို့ရဲ့လူကျင်တဲ့ရခိုင်ပြည်ရဲ့တည်ငြိမ်မှုဖွံ့ဖြိုးမှုငြိမ်းချမ်းမှုကိုဘလောက်ထိဖော်ဆောင်နိုင်မလဲနော်အဲ့ဒါတွေတော့ကျွန်တော်တို့တောင်းကြည့်ရမှာပဲ
ဟုတ်ကဲ့ကျေးဇူးများတင်ပါတယ်ဦးလာစောခင်ဗျာ